တော်ရရှင်များရှင်ဆေးရနာရှင်စနစ်ကမြန်မာနိုင်ငံလူမျိုးရေးလှုပ်ရှားမှုတွေကထင်ရှားတဲ့လူမှုလှုပ်ရှားမှုတစ်ခုဖြစ်တဲ့2000ခွန်ရွှေဝါရောင်တန်ခါလှုပ်ရှားမှုကြီးဟာဒီကနေ့ဆိုရင်တော့12နှစ်တင်းတင်းပြည့်ခဲ့ပါပြီ။ကုန်စည်နှုန်းတွေမတက်အောင်လို့အစိုးရကကင်တွယ်မဖြစ်ရှင်းပေးနိုင်တာကိုအကြောင်းပြုပြီးတော့တန်ခါတော်တွေဥဆောင်တဲ့ဒီလှုပ်ရှားမှုမှာတော့လူပေါင်းတသိန်းနီးပါးလမ်းမပေါ်တွေထွက်ပြီးတော့ဆေးရနာရှင်ဖြုတ်ချဖို့ကြိုးစားခဲ့တဲ့နေ့လေးဖြစ်ပါတယ်။12နှစ်ကြာခဲ့ပြီးတော့အရက်သားအစိုးရတက်လာပေမဲ့ဆေးရနာရှင်ရဲ့အငွေအသက်တွေကျန်နေသေးပြီးတော့ပြည်သူတွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ထိန်းချုပ်မှုအောက်ကနေမလွတ်မြောက်သေးဘူးလို့ဥဆောင်တန်ခါတော်တွေကပြောပါတယ်။အပြည့်အစုံကိုကိုစော်ထက်ပြောပြပေးပါရှင်။
လောင်စာစီဈေးနှုန်းအစမတန်မြင့်သွားတာကြောင့်2000ခုနှစ်စက်တင်ဘာလတုန်းကတန်ခါတော်တွေဥဆောင်လှုပ်ရှားခဲ့တဲ့ရွှေဝါရောင်ဒေါ်လာရေးဟာစစ်အာဏာရှင်စနစ်အောက်မှာမြန်မာနိုင်ငံဒီမိုကရေစီရရှိရေးကြိုးပမ်းလှုပ်ရှားမှုတွေထဲကပြည်တွင်းတင်သာမကကဘာကအာယုံဆိုင်ရာရဲ့ထင်ရှားရေးလှုပ်ရှားမှုကြီးဖြစ်ပါတယ်။စစ်အာဏာရှင်ရေးဆွဲထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပြည်သူတွေဟာမလွတ်မြောက်နိုင်သေးလို့သူတို့အဓိကရည်မှန်းချက်တွေမပြည့်ဝသေးကြောင်းရွှေဝါရောင်တော်လိုင်း12နှစ်ပြည့်ရဲ့ဒီနေ့စက်တင်ဘာ29မှာရွှေဝါရောင်လှုပ်ရှားမှုဦးဆောင်ဆရာတော်ဦးအိမ်တကားက VOA ကိုအခုလိုမိန့်ပါတယ်
။ဘာလို့လဲဆိုတော့ဒီလိုစီပြည့်ဝရရှိဘူးဘုရှင်ညောင်းတဲ့ပြည့်ဝရမှာပဲလေ။ဒီ2008ခေါ်ယူပုံအခြေခံဥပဒေကြီးကစစ်အုပ်စုရဲ့စမုချင်းကိုခံထားနေရတယ်ပေါ့။အခုချိန်ထိအောင်လည်းလက်ရှိအာဏာရတဲ့ NLD ဆိုရတာအဲ့ဒီဥပဒေတိုင်းပေါ်နေရတာအဲ့ဒီဥပဒေကိုပြင်ဖို့သူတို့ကြိုးစားနေတဲ့အဆင့်နဲ့ရှိတယ်လေ။ဒီလိုဖြစ်နေအညီဖြစ်တဲ့ဥပဒေမျိုးဖြစ်လာပြီဆိုမှသာလေမူလရည်ချက်တဲ့တောင်းဆိုချက်တွေပြည့်ဝမယ်လို့ယုံကြည်ပါတယ်
2000ရွှေဝါရောင်လှုပ်ရှားမှုကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့စစ်အစိုးရဟာနောက်တစ်နှစ်2008မှာဖွဲ့စည်းပုံအခြေခံဥပဒေကိုအပြည့်အသတ်ပြီးပြည်သူ့ဆန္ဒကိုအတည်ပြုလိုက်ပါတယ်။စစ်အာဏာရှင်စနစ်ကို2008ဖွဲ့စည်းပုံနဲ့အကာအကွယ်ယူထားသရွေ့ပြည်သူတွေဟာလွမြောက်နိုင်မှာမဟုတ်ဘူးလို့ရွှေဝါရောင်တော်လှန်ရေးမှာဥဆောင်ပါဝင်ခဲ့တဲ့ဆရာတော်ဦးဆန္ဒတည်ရွေးကမိန့်ပါတယ်။
တိုင်းပြည်မှာဆရာနာရှင်စနစ်ကအငွေ့အသက်ဘုံမဟုတ်ဘူးဆရာနာရှင်စနစ်လုံးဝရားကိုရှိနေပြီလေ။ဆရာနာရှင်စနစ်ရဲ့ပြည်နေထုတ်ချက်မှုတွေကအောက်မှာပဲနေညာတယ်။သူတို့ရဲ့ဒီဖိနှိပ်မှုအုပ်ချုပ်မှုတွေဘာနဲ့အကာအကွယ်ပြုရလဲ။2000ခွဲကအခြေခံဥပဒေနဲ့အကာအကွယ်ယူပြီးတော့မှပြည်သူလူထုဖိနှိပ်ထုတ်ချက်နေတော့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2015ရွေးကောက်ပွဲကိုအပြတ်အသတ်နိုင်ရခဲ့ပေမဲ့စီးပွားရေးကဏ္ဍမှာအပြောင်းအလဲကြီးကြီးမားမားမရှိတဲ့အပေါ်မှာလည်းအများစုကဝေဖန်လာတာလည်းရှိပါတယ်။မြမစီးပွားရေးမှာစစ်တပ်ကနောက်ခံပြုထားတဲ့စီးပွားရေးလုပ်ငန်းတွေရဲ့လွှမ်းမိုးမှုကများသလိုပြည်တွင်းစစ်တွေကြောင့်လည်းအခက်အခဲတွေကြုံနေရတယ်လို့ယူဆကြောင်းဆရာတော်မင်းတုံညာကမိန့်ပါတယ်
။အဲ့တော့အာဏာရှင်ပေါက်ကဂုဏ်လုံးချုပ်လွတ်မြောက်အောင်ရုံးသွားတဲ့ပြဿနာပေါ့။လက်ရှိအင်ဂျီအစိုးရမှာလုံးလို့ရနေတဲ့အပိုင်းတွေရှိတယ်လုံးလို့မရနေတဲ့အပိုင်းတွေရှိတယ်။ဒီနေ့စစ်တပ်ကလည်းပဲစီးပွားရေးတွေဥပိုင်စားကြည့်တီးအကုန်လုံးလေဝဲကြီးအုပ်ထားတယ်။နော်စစ်မှတ်တွေကလည်းပဲဖြစ်နေတယ်။အဲ့တော့ NLD အနေနဲ့ရှေ့ဆက်လို့မရတဲ့စီးပွားရေးအခက်အခဲတွေလည်းအများကြီးရှိတာကိုဦးဇင်းတို့တန်ခါတော်တွေကတော့နားလည်ကြတယ်။စားကြည့်တီးချင်းပေါ့နော်။
အလုတ်ကန်ရှာပါပြီးကုန်စည်နှုန်းကြီးမားရေးတန်ကိုမခံနိုင်တဲ့ပြည်သူတွေဟာ2000စက်တင်ဘာ25ရက်ကစလို့လမ်းမော်ထွက်ဆန္ဒပြခဲ့ပြီးနောက်တစ်နေ့မှာအနေနဲ့ရရကတန်ခါတော်နဲ့ပြည်သူတွေကရန်ကုန်မြို့လယ်ကောင်မှာစုဝေးလှည့်လည်ခဲ့ကြပါတယ်။စက်တင်ဘာ26နဲ့29မှာတော့လမ်းမော်ကတန်ခါနဲ့လူစုကိုစစ်တပ်ကလက်နက်သုံးဖြိုဝင်းခဲ့ပြီးဖုံကြီးကျောင်းတွေထဲဝင်ရောက်ရိုက်နှက်ဖမ်းဆီးခဲ့ကြတာပါ။စစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့ရာကြောင်းဂျပန်နိုင်ငံသားသတင်းတောက်ကန်ကြီးနာဂေအီအပါအဝင်ယဟန်တန်ဃာတော်တွေနဲ့ရတားပြည်သူအများပြားသိမ်းဆုံးခဲ့ရပါတယ်။အဲ့ဒီနောက်မှာအာနာပိုင်တွေကဒီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တန်ဃာတော်အများစုနဲ့ရတားပြည်သူတွေကိုဖမ်းဆီးထောင်ချနှိပ်စက်တာကြီးပြုလုပ်ခဲ့တယ်လို့အဲ့ဒီတန်ဃာတော်တွေသတင်းသုံးခဲ့တဲ့ဖုန်ကြီးကျောင်းတွေကိုလည်းချိတ်ပိတ်ခဲ့ပါတယ်။